This program has come to you from the Voice of America.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဧပြီလ4ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့အတူတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံတော်ဝန်ဆရာနာသိန်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေရမှာဒီကနေ့လဲရန်ကုန်မြို့နေရာတချို့မှာဆန္ဒပြပွဲတွေရှိပါတယ်။ရန်ကုန်မြို့စူးလီတဝိုက်မှာစစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တချို့အီစတာပွဲတော်နေ့အထိမ်းအမှတ်ကျဲဥပေါ်မှာစာတန်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ပြီးတော့ဝေပေးခဲ့ပါတယ်
။အီစတာဆိုတာကမျော်လင့်ချက်တန်လင်းစတင်ခြင်းနဲ့ဘဝအသစ်ကိုရည်ညွှန်းတယ်လို့ဆိုပါတယ်။ဒီနေ့မှာကျမတို့ရေးဆွဲတဲ့ဒီအီစတာအက်ကလီတွေကမြန်မာနိုင်ငံရဲ့လူ့တော်လှန်ရေးကိုပူဇော်ပြုပါတယ်။အာဏာရှင်ကိုလက်မခံကြောင်းမရရတဲ့နည်းနဲ့ကျမတို့စန့်ကျင်ဆန္ဒပြနေတာဖြစ်ပါတယ်။
အစ္စတာကျဲဦးတပိတ်မှာကိုယ်တိုင်ပါဝင်ရေးဆွဲဆန္ဒဖော်ထုတ်ခဲ့တဲ့ရန်ကုန်ကပကြီးတင်တန်းဆရာမတူက VOA ကိုပြောတာပါရန်ကုန်တောင်မွေးကျောင်းမြောင်းဘက်မှာလည်းဆန္ဒပြလူငယ်တချို့ကိုရဲတပ်ဖွဲ့ဝင်တွေဘက်ကအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုတွေရှိခဲ့ပါတယ်ဖေဗရီ10ရက်နေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုစစ်တပ်ကဇက်တိုက်အင်အားသုံးနှိမ်နင်းနေတာကြောင့်စနေနေ့နောက်ပိုင်းအထိတည်ဆုံသူအနည်းဆုံး989ယောက်ရှိပြီးဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ2650ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ CNN ရုပ်သံသတင်းဌာနကနိုင်ငံတကာရေးရာအကြီးတန်းသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်တဲ့ပုံမကျုပ်သောမင်းထုံးကိုတွေ့ဆုံမင်းမြဲနေတဲ့ဓပုံတွေလူမှုကွန်ရက်ပေါ်တက်လာခဲ့ပါတယ်စီကောင်စီဘက်ကရော CNN သတင်းတောက်ဘက်ကပါအခုလိုတွေ့ဆုံမင်းမြဲမှုနဲ့ပတ်သက်လို့တော့အခုအချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့ပြည်နယ်နဲ့တိုင်းအသီးသီးမှလည်းဆေးရနာသိန်းဆန္ဒပြပွဲတွေဆက်ပြီးတော့ပြည်လုံးနေတယ်လို့အာယုံဦးတပိတ်လမ်းလျှောက်တပိတ်လူမဲတပိတ်စိုက်ကဲတပိတ်စတဲ့လူလူပါဝင်တဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ပါတယ်လိုက်ကော်မျိုးမိုင်းလုံးရက်ကွက်မှာငင်းငန်းစွာဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြီးတော့ဖြိုခွင်းခဲ့ပါတယ်။ဒဏ်ရာရသူတချို့နဲ့ဖမ်းဆီးခံရသူတွေလည်းရှိပါတယ်။အလားတူပြင်းမနာမျိုးမှာပစ်ခတ်နှိမ်နင်းတဲ့အတွေ့အပြင်းထန်ဒဏ်ရာရသူတွေရှိပြီးတော့လူတအူးသေးဆုံးခဲ့ပါတယ်။ဗမော်မျိုးမှာလည်းစစ်တပ်ကပစ်ခတ်တဲ့အတွေ့ကင်းသမားတအူးသေးဆုံးခဲ့ပါတယ်။မန္တလေးမျိုးမှာဆန္ဒပြပွဲတွေအရှိန်လျော့မသွားဘဲနဲ့ဆက်လက်ပြီးတော့ကျမ်းမာရေးပညာရေးအရက်ဖက်အဖွဲ့အစည်းတွေပါဝင်တဲ့ပူပေါင်းတပိတ်တွေနဲ့ပြည်သူအင်အားအများပြားနဲ့ဆန္ဒပြခဲ့ပါတယ်။ကချင်ပြည်နယ်မွန်းကြီးမြို့နယ်မော်ဟန်ကြီးရွာမှာဆေးရနာရှင်အလို့မရှိဆိုတဲ့စာသားတွေရေးထိုးထားတဲ့သကောချက်တွေနဲ့တောင်သူလုပ်ငန်းခွင်မှာဆန္ဒပြခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမြောင်ရွှေမြို့နယ်မှာလည်းတောင်သူလယ်သမားတွေကကောက်ဆိုင်တပိတ်လုပ်ပြီးတော့ဆေးရနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်စိတ်ကြီးဝင်းရီးဘက်မှာလည်းဆန္ဒပြခဲ့ပါတယ်။ပေးမျိုးတဝဲမျိုးတို့မှာလည်းလူတို့တပိတ်စစ်ကြောင်းတွေနဲ့ချစ်တဲ့ဆန္ဒပြကြပါတယ်။မုံရွာမှာတော့လူပေါင်းများစွာပါဝင်တဲ့ဆေးရနာရှင်စန့်ကျင်ရေးတပိတ်မှောက်ဆန္ဒပြခဲ့ပါတယ်။တရက်ချောင်းမြို့နယ်မှာလည်းအာနာရှင်စန့်ကျင်ရေးအာယုံဦးတပိတ်ကိုဆင်နွှဲခဲ့ပါတယ်ရှင်။ပြင်သစ်ဒေါက်တာရေနံနဲ့တဘာဝတံငွေတူဖော်ရေးကုမ္ပဏီကမြန်မာနိုင်ငံရေဒနာတံငွေတူဖော်ရေးကထုတ်လုပ်ရေးလုပ်ငန်းတွေဘေးကင်းကင်းနဲ့ထုတ်နိုင်သေး၍ရက်ဆိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။ဒီလိုဆက်ပြီးတော့ထုတ်လုပ်တာဟာတစိမ့်တစ်ပိုင်းအဖြစ်ဝန်ထမ်းတွေကိုအကာအကွယ်ပေးတာဖြစ်ပြီးဆက်မလုပ်ဘူးဆိုရင်စေုပ်ချုပ်ရေးကောင်စီဘက်ကလက်တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ပြောဆိုပါတယ်။ Total ကုမ္ပဏီရဲ့အခွန်ပေးငွေတွေဟာစစ်တပ်အုပ်ချုပ်ရေးကိုထောက်ပံ့နေတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုပြန်ပြီးတော့တုံ့တက်ဖို့ CRPH အစိုးရအဖွဲ့ဘက်ကဖိအားပေးမှုတွေရှိပါတယ်။ဒါပေမဲ့ကုမ္ပဏီအနေနဲ့လုပ်ငန်းဆောင်တာတွေဆက်ပြီးလက်ပတ်ဖို့အကြောင်းတွေအများကြီးရှိတဲ့အကြောင်းတင်းနင်းခုနေနေကပြင်သစ်သတင်းစာဒူမွန်ရှီကိုတိုတယ်ကုမ္ပဏီအလုပ်မှုဆောင်အကြီးအကဲပက်ထရစ်ဖီယာနေကပြောဆိုပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုဆန့်ကျင်ပြီးတော့လုပ်ငန်းတွေရပ်တန့်မယ်ဆိုရင်ဝန်ထမ်းတွေကိုအာဓမခိုင်းစီတာမျိုးတွေဖြစ်လာနိုင်တယ်လို့ PM နေကပြောပါတယ်ဒါအပြင်စွန့်ရင်အဓိကဖြည့်ဆည်းပေးနေတဲ့အရင်းမြစ်ကိုဖြတ်တောက်တာမျိုးမလုပ်ချင်ဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံအနောက်တောင်ပိုင်းမုတ်တမပင်လယ်ကွေ့ကကမ်းလွန်ရတနာဓာတ်ငွေထုတ်လုပ်ရေးလုပ်ငန်းကတဘာဝဓာတ်ငွေတွေကိုထိုင်းနိုင်ငံကိုအထူးကပို့ပေးတာဖြစ်ပြီးမြန်မာနိုင်ငံအတွင်းပြည်ရင်းစည်းကွက်တချို့ကိုလည်းဖြန့်ဝေပေးပါတယ်။ဒ တက်ကြွလှုပ်ရှားသူတချို့တောင်းဆိုသလိုပေးရမယ့်အခွန်ကိုယာယီထိန်းထားတဲ့စနစ်နဲ့ escrow ပုံစံစုထားဖို့ဆိုရလဲဒေသခံမန်နေဂျာတွေအတွက်ဥပဒေနဲ့မညီဘူးလို့ပီယာနေကတုံ့ပြန်ပါတယ်။လစဉ်စေုပ်ချုပ်ရေးကောင်စီကိုပေးနေတဲ့ဒေါ်လာ၄သန်းကိုတော့ဘဏ်စနစ်တွေအလုံးမလုံးတဲ့အတွက်လောလောဆယ်ပေးနိုင်ခြင်းမရှိဘူးလို့လဲတိုတယ်ကုမ္ပဏီကပြောပါတယ်ရှင်။စေယုချိုရီကောင်စီကအာနာသိမ့်လိုက်တဲ့အချိန်ကစလို့63ရက်မြောက်ဒီကနေ့မှလည်းမြန်မာနိုင်ငံတဝန်ဆီယနာရှင်စန့်ကျင်ရေးလူထုတပိတ်လှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့မြို့နယ်အသီးသီးမှာဆန္ဒဖော်ထုတ်ခဲ့ပါတယ်။ဒီကနေ့ဧပြီလ4ရက်နေ့တနင်္ဂနွေနေ့မှာတော့ခရီးယန်ဘာသာဝင်တွေအလေးမြတ်ထားရာ Easter Sunday Easter ပွဲတော်နေ့အထိမ်းအမှတ်ကျင်းပခြင်းမြန်မာပြည်ရဲ့ဒီမိုကရေစီပြန်လည်ရှင်သန်ထမြောက်စေရေးအတွက် Easter X Track အနေနဲ့ကျပ်ဥတွေကိုဆေးအောင်ဆုံးချက်ပြီးဆေးရနာရှင်စန့်ကျင်စာသားတွေစောင်ပုတ်တွေရေးဆွဲကြတဲ့ကျပ်ဥတပိတ်ကိုနိုင်ငံအမှန်ကပြည်သူတွေပူးပေါင်းပါဝင်လှုပ်ရှားခဲ့ကြပါတယ်။ဆေးအောင်ဆုံးနဲ့ရေးချေထားတဲ့ကျပ်ဥတွေပေါ်မှာ Happy Easter မြေဥတော်လှန်ရေး We Need R2P မြန်မာနိုင်ငံမြေပေါ်လက်သုံးချောင်းတင်ဂေတာစတဲ့ပုံစံမျိုးစုံပါတဲ့ကျဲဥတွေနဲ့ကျဲဥတပိတ်ဆင်နွှဲခဲ့ပြီးဆန္ဒပြသူတွေကရုပ်ပုံတွေနဲ့စာရန်တွေရေးသားထားတဲ့ကျဲဥတွေကိုကင်ပြီးတော့လည်းလမ်းလျှောက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့မှာနိုင်ငံတော်ဆန္ဒပြပွဲတွေရှိနေသေးတယ်လို့ညပိုင်းမှာဆန္ဒပြပွဲတွေအတွင်သိဆုံးကြရသူတွေအတွက်အောက်မေဂုံပြူဖျောင်းနိုင်ထွန်းစူတောင်းပွဲတွေကိုလည်းပြုလုပ်ခဲ့ကြပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ19.6kHz 15653ည19.25kHz 11803ည19.32kHz 9335နဲ့စနေတနင်္ဂနွေမှာ19.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ချိန်ညပေးသွားမှာဖြစ်ပါတယ်။ဗာတီကန်မှာဒီနေ့ကျင်းပတဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့ Easter ပွဲတော်အတွင်းပိုဟမ်မင်းကြီး Francis ကမြန်မာနိုင်ငံမှာဒီမိုကရေစီရေးကိုငြိမ်းချမ်းစွာနဲ့တောင်းဆိုဆန္ဒပြနေကြတဲ့လူငယ်တွေကိုချီးကျူးပြောဆိုလိုက်ပါတယ
် Sono vicino ai giovani di tutto il mondo e in quest'ora specialmente a quelli del Myanmar che si impegnano per la democrazia.
မနက်ငယ်ကလူငယ်တွေဟာဒီမိုကရေစီကိုထောက်ခံတဲ့လှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်နေကြပြီးသူတို့ရဲ့ဆန္ဒသဘောထားတွေကိုငြိမ်းချမ်းစွာနဲ့ဖော်ပြနေကြတယ်လို့ပိုဟမ်မင်းကြီးကပြောကြားလိုက်တာပါ။ကမ္ဘာတဝန်းကပဋိပက္ခတွေဖြစ်နေတဲ့နေရာတွေနဲ့ပတ်သက်ပြီးပြောကြားခဲ့တဲ့အတွင်းပိုဟမ်မင်းကြီးကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ February 10ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ကဆန္ဒပြမှုတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲတာကြောင့်အခုဆိုရင်တိုက်ဆုံသူဟာ950ကျော်သွားပြီဖြစ်ပါတယ်။ဒီကရဲမတ်လ18ရက်နေ့တုန်းကလည်းမြန်မာနိုင်ငံကသွေးကြောင်းစည်းမှုတွေကိုရပ်တန့်စေဖို့အတွက်မြန်မာနိုင်ငံမှာအကြမ်းဖက်နေတာတွေကိုရပ်တန့်ဖို့သူ့အနေနဲ့တောင်းဆိုတယ်လို့ဟိုယဟမင်းကြီးကပြောကြားခဲ့ပါသေးတယ်။ဟိုယဟမင်းကြီး Francis ဆောင်မြန်မာနိုင်ငံကိုပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလကလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အဲ့ချိန်ကနိုင်ငံတော်သမ္မတဖြစ်တော်ဝင်ယူခဲ့တဲ့သမ္မတဦးထင်ကျော်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေခရီးယန်ဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ဟိုယမင်းကြီး Francis ကဒီနေ့ Easter ပွဲတော်အခမ်းအနားအတွက်မှာကမ္ဘာတဝန်းကာယောဂါကြားရောက်နေခြင်းအတွင်းလက်နက်အတွက်အသုံးပြုနေတာတွေကိုလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာကမ္ဘာတဝန်းမှာရှိတဲ့ခရစ်ယာန်ဘာသာဝင်သံမောင်းများစွာဟာဒီနေ့မှာကြားရောက်တဲ့ Easter Sunday လို့ခေါ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့ကိုအခုနှစ်မှာလည်း virus ကူးစက်မှုတွေကြောင့်ပုံမှန်မဟုတ်တဲ့အခြေအနေအောက်မှာကျင်းပခဲ့ကြရပါတယ်ဒါပေမဲ့တချို့နိုင်ငံတွေမှာတော့ပြီးခဲ့တဲ့နှစ်ကလောက်ခံစားမှုတွေမများခဲ့ပါဘူးလူသားတရာကျော်လောက် COVID-19 ကာကွယ်ဆေးအ ਨੇ ဆုံးတလုံးထိုးပြီးထားတဲ့အမေရိကန်ပြည်ထောင်စုမှာတော့တချို့ပြည်နယ်တွေမှာရှိတဲ့ဖျားကြောင်းတွေဟာ Easter ပွဲတော်ဝတ်ပြုစုတောင်းပွဲလို့ဖို့ဖွင့်လှစ်ခဲ့ပါတယ်။ Australia နိုင်ငံမှာတော့ပြည်တွင်းမှာအချင်းချင်း virus ကူးစက်မှုတွေနောက်ထပ်အသင့်မရှိတာကြောင့်အိမ်မှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေဟာလည်း Easter ပွဲတော်ကိုကန့်သတ်မှုတွေမရှိသလောက်နဲ့ကိုဆင်နွှဲခဲ့ကြပါတယ်။ဒါပေမဲ့ Italy နိုင်ငံမှာတော့တနိုင်ငံလုံးဟာ virus ကူးစက်မှုအန္တရာယ်အလွန်များတဲ့ဇုံတွေမှာကြားရောက်နေတယ်လို့သတ်မှတ်ခံထားရတာကြောင့်ပင်ကြတဲ့ကန့်သတ်မှုတွေအောက်မှာပဲအီစပွဲတော်ကိုလုပ်ခဲ့ကြပါတယ်။ဟိုယမ်မင်းကြီး Francis ကတော့ဗတီကန်မှာရှိတဲ့စိန့်ပီတာယဉ်ပင်ကနေကျင်းပပြုလုပ်နေကြဆင်လာတိုင်းဒီနေ့ဝတ်ပြုဆုတောင်းခဲ့ပြီးတော့ကန့်သတ်မှုတွေကြောင့်လူအ ਨੇ ချင်းပဲတက်ရောက်နိုင်ခဲ့ပါတယ်။ပုံမှန်ဆိုရင်တော့အဲ့ဒီစိန့်ပီတာယဉ်ပင်မှာကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်3000လောက်တက်ရောက်နေရှိတာဖြစ်ပါတယ်ခင်ဗျာ။ အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာမိုးအကြီးကျယ်ရွာသွန်းလာကြောင်းမြေပြူကျတာတွေနဲ့ရေကြီးတာတွေဖြစ်ပြီးတော့လူ23ယောက်ထပ်မံတည်ဆုံးပြီးထောင်ပေါင်းများစွာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။ Florence Jumbo ကလမ်နယ်လီကျေးရွာမှာမင်းညသကောင်ကျော်ကအနီးနားမှာရှိတဲ့တောင်လီပေါ်ကနေမြေပြူကျတာကြောင်းအင်ဂျင်50လောက်မြေပြူတဲ့အထက်မှာပါသွားခဲ့ပါတယ်။ဒေသကြီးလူသားတွေကတော့အဲ့ဒီမြေပြူကျတာကနေတည်ဆုံးနေတဲ့ရုပ်အလောင်း20ကိုရှာဖွေတွေ့ရှိခဲ့ပြီးတော့6ယောက်ကတော့ဒဏ်ရာရခဲ့ပါတယ်။ဒါအပြင်ရုတ်တရက်ရေချီးမှုကြောင့်ရေထဲမှာမျောပါပြီးသေဆုံးသွားတဲ့ရွာသား၃ယောက်ရဲ့ရုပ်အလောင်းကိုလည်းထပ်မံတွေ့ရှိခဲ့တယ်လို့ဆိုပါတယ်။မြေရေရှမ်းပြီးရေချီးတာတွေကြောင့်နောက်ထပ်ကျေးရွာတစ်ခုမှလည်း၄ယောက်ဒဏ်ရာရပြီးတော့၂ယောက်ပျောက်ဆုံးနေတယ်ဖြစ်ပါတယ်။ဒါပြင်လူပေါင်းများစွာဟာရေချီးမှုကြောင့်နစ်မြုပ်သွားတဲ့နေအိမ်တွေကနေဘေးလွတ်ရာကိုထွက်ပြေးနေကြပြီးတော့တချို့အိမ်တွေလည်းရေထဲမှာမျောပါသွားခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့ဝင်ရာပေါင်းများစွာကအခုကြီးတွေပြေးနေကြပေမဲ့လည်းရေချီးမှုကြောင့်လျှက်စစ်မီးတွေလမ်းပြတ်တောက်တာတွေနဲ့ဝင်းလံခေါင်းတီလွန်တာတွေကြောင့်ကယ်ဆယ်ရေးအကူအညီတွေဟာအတားအဆီးအခက်အခဲတွေနဲ့နှောင့်နှေးကြံ့ကြာနေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံရဲ့ပြည်မကျွန်းကြီးဖြစ်တဲ့ဂျာဗာကျွန်းကမ်းလွန်မှာကုန်တင်သင်းမောနဲ့ငါးဖန်းဆက်လီတစ်စင်းတိုက်မိခဲ့ကြပြီးတဲ့နောက်လူ18ယောက်ပျောက်ဆုံးနေတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။လူ32ယောက်ကိုတင်ဆောင်လာတဲ့တပ်သားနဲ့လှုပ်ထားတဲ့ငါးဖန်းဆက်လီဟာအင်ဒိုနီးရှားနိုင်ငံပိုင်MB Hapko Pioneer ကုန်တင်သင်းမောင်းနဲ့ဇနီးနေ့နောက်ပိုင်းကဝန်တိုက်မိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ရှားဖွေကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကလူ15ယောက်ကိုခဲတင်နိုင်ခဲ့ပြီးတော့အဲ့လူတွေအားလုံးဒဏ်ရာအနှဲငယ်ရခဲ့ကြတဲ့အတွက်သူတို့ကိုစေဝါကူတာဖို့အတွက်အဲ့နီးနားကဆေးရုံကိုပို့ဆောင်လိုက်ပါတယ်။ပျောက်ဆုံးနေတဲ့၅ဖန်သမား18ယောက်ကိုတော့ကယ်ဆယ်ရေးအဖွဲ့တွေကဆက်ပြီးတော့ရှားဖွေနေသေးဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါနောက်ထပ်ကူးစက်သူ 93,249 ယောက်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာအခုနှစ်အတွင်းနေ့စဉ်ကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဂျွန်ဆော့ကင်းတက္ကသိုလ်ရဲ့စီးရင်လေအရတော့အမေရိကန်နိုင်ငံကကူးစက်သူ 30.6 သန်းနဲ့အများဆုံးဖြစ်ပြီးဘရဇိုးနိုင်ငံက 12.9 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံကကူးစက်သူ 12.4 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။ကောရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးတာတွေဆက်ပြီးလုပ်နေပြီမဲ့လည်းကူးစက်မှုတွေဆက်ပြီးတိုးလာနေတာကြောင့်ဝါရဝမ်ကလူသန်းပေါင်းများစွာဟာဤဆက်ပွဲတော်ကာလအတွင်းမှာအိမ်ထဲကနေအပြစ်မထွက်ဖို့ထိန်းချုပ်ကန့်သတ်မှုအသစ်တွေနဲ့ထပ်ပြီးတော့ကြုံနေရပြီးအီတလီနိုင်ငံမှာတော့နိုင်ငံတော်မှာလူတွေကို၃ရက်အပြစ်မထွက်ဖို့အမိန့်ထုတ်လိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံမှာဆိုရင်လည်းကူးစက်မှုအလွန်လျင်မြန်တဲ့ဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်ဒီနေ့ကစပြီးတော့လူတွေကိုအပြစ်မထွက်ကြဖို့အမိန့်ထုတ်လိုက်သလိုဘယ်လ်ဂျီယံနဲ့တခြားနိုင်ငံတွေမှာလည်းမကြသေးခင်ကပဲကန့်သတ်မှုတွေကိုချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တောက်ကြနေကကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတန်းတရာရှိသွားပြီဖြစ်ပြီးတော့လူပေါင်းတန်းတရာကိုကာကွယ်ဆေးအပြည့်အဝထိုးပေးနိုင်တဲ့ပထမဆုံးနိုင်ငံဖြစ်တယ်လို့လည်းကြေညာလိုက်ပါတယ်။ဒါပေမဲ့ဥရောပမှာတော့ကာကွယ်ဆေးတစ်လုံးပဲထိုးရတဲ့သူဟာ10ရာခိုင်နှုန်းပဲရှိပြီးတော့နှလုံးစလုံးထိုးပြီးတဲ့သူကတော့4ရာခိုင်နှုန်းပဲရှိသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောပါတယ်ခင်ဗျာ။ဒီ UI ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။စစ်အာဏာရှင်ဆန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုအားကောင်းနေတဲ့စကိုင်းတိုင်းဒေသကြီးကလေးမြို့မှာဆန္ဒပြသူတွေနဲ့တပိတ်ဖြူခွင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကြားနှစ်ဖက်ဖမ်းဆီးထားတဲ့တုတ်ပန်းလဲလှယ်ခဲ့ကြပါတယ်။ဆန္ဒပြသူတွေနဲ့လက်နက်ကန်တပ်ဖွဲ့တွေကြားအပြန်အလှန်ဖမ်းဆီးထိန်းသိမ်းမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်နှစ်ဖက်တုတ်ပန်းလဲလှယ်ရေးဒီနိုင်ဆောင်ရွက်ခဲ့ကြတဲ့အခြေအနေကိုတော့ကျွန်တော်နိုင်ကွန်းအိမ်ကသင်ပြပေးသွားပါမယ်။ကလေးမျိုးမှာစစ်အာဏာရှင်စတင်ရေးဆန္ဒပြသပိတ်မှောက်မှုအတွင်သပိတ်အဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့တယ်လို့ဒီလိုနှစ်ဖက်ဖမ်းဆီးမှုတွေပြန်လှုပ်ပေးရေးအတွက်နှစ်ဖက်ညှိနှိုင်းမှုတွေပြုလုပ်ခဲ့တယ်လို့သပိတ်မှာပါဝင်သူကလေးမျိုးခန်တူးကပြောပါရတယ်
။ဆက်မိထားတဲ့ပြည်တဲ့ဘက်ဝန်တေးရောက်ပေါ့နော်။လုပ်ငန်းတွေကိုပြန်လဲလှုပ်ပေးဖို့အတွက်ဒီဘက်ကလည်းစတင်ကမ်းလှမ်းလာတယ်ဒီဘက်ကအနှိမ့်နှိုင်းဖြစ်သွားပုံကတော့ကျွန်တော်တို့ဟိုတပိတ်ဒေါ်လာကြီးမှာပါဝင်ခဲ့ကြတဲ့သူတွေသူတို့ဖမ်းဆီးထားတဲ့သူတွေအားလုံးချင်းချက်မရှိလွတ်ပေးရေးဆိုတဲ့အချက်နဲ့ပြန်လဲတွေ့ရတဲ့အခါမှာဟိုလက်ခံတယ်လို့ပြောပါတယ
်အပြန်လှန်သုတ်ပန်းလဲလှယ်ရေးစီစဉ်ရမနေ့ညပိုင်းမှာနှစ်ဖက်ဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးခဲ့တယ်လို့ကျောင်းသားတပိတ်ခေါင်းဆောင်သူကပြောပါတယ
်မနေ့ကတော့ကျွန်တော်တို့သူတို့ဘက်ကနေပေးတာတော့6ရောက်ပေါ့နော်အာသူတို့6ရောက်ပေးတဲ့ထဲမှာသူတို့ပြောကြားချက်အရအမှုမဖွင့်သေးတဲ့ဟာတွေတို့မှမတတ်သေးတဲ့ဟာတွေအရင်လွတ်ပေးတာတဲ့ပြီးတော့အမှုဖွင့်ပြီးသားတို့မှတတ်သေးတာလို့ကျွန်တော်တို့ရုံချင်းရက်ဒီမှာအမှု
ရှော့ပေါ်ဆုံးဖြစ်အောင်ဒဏ်ကြီးလေးနဲ့ဖြစ်ဖြစ်ပေါ့နော်တခါတည်းလွတ်လွတ်ရမယ့်အခြေအနေဆိုတဲ့တခါတည်းလွတ်ပေးမယ်ဆိုတဲ့ဟာသူတို့ဘက်ကနေတော့ပြောတယ်ဒါသူတို့ရဲ့ပြောချက်ချက်ရပေါ့နော်ကျွန်တော်ဘက်ကနေဖန်ထားတဲ့ဥစ္စာကြတော့9ယောက်ကုမ္ပဏီကလွတ်ပေးတယ်ရဲက4ယောက်စီစီထိရဲတွေပါတလန်ဆိုပြီးတော့ဒီကျွန်တော်တို့ဒီရက်ကွက်တဲ့အနေလုံးကြုံရတဲ့ဖန်တဲ့လူတွေ3ယောက်အားလုံးပေါင်း9ယောက်
လုံးကျုံရေးဖွဲ့ဘက်ကပြန်လှုပ်ပေးတဲ့သူတွေဟာဇာနာပြသူတွေမဟုတ်ပဲဖန်စီထားတဲ့တာမန်ရတားတွေလို့သူကပြောပါတယ်ပြီးကြရပတ်တုန်းကကလေးမျိုးဇာနာပြဖွဲ့ကနေရဲတပ်ဖွဲ့ဝင်၄ယောက်နဲ့တလန်လူဆွဆွဲခံရသူ၃ယောက်ကိုဖန်စီထားသလိုလုံးကျုံရေးတပ်ဖွဲ့ဘက်ကလည်းဇာနာပြသူ၂၅ယောက်ကျော်ဖန်စီထားခဲ့ပေမဲ့ပြန်လှုပ်လာတာတော့မရှိသေးပါဘူးဒီကနေ့မှလည်းကလေးမျိုးတွင်ထိုင်တပိတ်ပြုတ်လုနေပြီးလုံးကျုံရေးဖွဲ့တွေကနေတပိတ်ပြုတ်ခွင်းတာမရှိသေးဘူးလို့တပိတ်ခေါင်းဆောင်တွေကပြောပါတယ်ပြည်ကတဲ့မလ28ရက်နေ့ကလေးမျိုးတွင်ဇာနာပြဖွဲ့တွေကိုလုံချုံရေးတပ်ဖွဲ့တွေကနေအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အ ਨੇ ဆုံးလူ9ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်ကလေးမျိုးကဇာနာပြဖွဲ့တချို့မှာတပ်ဖွဲ့တွေဘက်ကလက်နက်နဲ့အပြင်းအထန်ပစ်ခတ်ခဲ့တယ်လို့ဇာနာပြပြည်သူတွေဘက်ကလည်းသူမီးသနလေသနဂက်သနတွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်ကလေးမျိုးသပိတ်ဖြိုခွင်းမှုတပ်ကူလွှတ်လာတဲ့အဖွဲ့ကိုကလေးကန်းကလမ်းတစ်လျှောက်ကရွာတွေကနေကားလမ်းပေါ်မှာအကာအယံအသားစီးတွေပြေလုခဲ့ကြပါတယ်။ကလေးကန်းကကားလမ်းကိုလည်းပိတ်ဆို့သားစီးခဲ့တာကြောင့်စစ်တပ်ကလည်းကလေးမျိုးဝင်သားကချောင်းခွာကြီးရွာမှာဧပြီလ3ရက်နေ့ကပြစ်ကတ်မှုကြောင့်ချောင်းခွာရာသား3ဦးနဲ့ဝီဘူးလရွာသား2ဦးသေဆုံးသွားသလိုချောင်းခွာတံပိုးကြီးရွာသားထောင်ကြီးတောတောင်သေးသိန်းဆောင်ဆက်ပြေးနေကြရပါတယ်။လက်ရှိသမတော်ဘက်ကအင်မြန်ကြဖို့ပြောဆိုနေတာကြောင့်သိန်းဆောင်နေတဲ့ရွာသားတို့နေအိမ်ကိုပြန်လာကြပြီမဲ့တပိတ်မှာပါဝင်တဲ့သူတွေနဲ့လူငယ်တွေမပြန်ရဲကြသေးဘူးလို့တံဖူကြီးရွာသားတို့ကပြောပါတယ်
။ဟိုကိုရွာနဲ့ကိုပြန်နေကြပြီပေါ့ကတော့အဲ့လိုလေတပည့်ရင်တော့တက်မတော့ဘက်ကလည်းသူပြောထားတာရှိတယ်။ဘာဖြစ်ဖြစ်အတကားပေါ့ပြီးတော့ပြင်ထားပါနဲ့အဲ့လိုဒီပေါ့ပုံမှန်နဲ့လေးပြတ်ကြပါလို့တော့ပြောထားတော့ရှိတယ်။ပုံမှန်နဲ့ထောက်ချကြပါလို့ဟိုကိုရဲ့စီပွားရေးကိုကိုရဲ့စာဝန်ကြီးပေါ့နော်အဲ့ဒါလေးကိုပုံမှန်နဲ့ထောက်ချကြပါလို့ပြောထားတော့ရှိတယ်။အားလုံးတော့မဟုတ်သေးပါဘူးလူကြီးသူမလေးတွေပြန်ကြတယ်ကလေးတွေပေါ့နော်အဲ့လိုမိန်းကလေးတွေပြန်ကြတယ်ကောင်းဆောင်လို့ပါတယ်လို့လည်းအဲ့လိုကောင်းငင်တက်ခံတဲ့လူတွေကတော့လည်းရှောင်ကြတာပေါ့ဗျာ
ကလေးမျိုးမှာစိတ်အနာကျင်စန့်ကျင်ရဲ့တပိတ်တွေရက်ဆက်ဖြစ်ပေါ်နေတယ်လို့ဇာနာပြပွဲတွေကိုစစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေစိုးလုပ်နေပြီးလူထုဘက်ကလည်းရရလက်နက်နဲ့ကာကွယ်ခုခံတုတ်ပြန်နေကြပါတယ်ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းတွေသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်မ9တို့ဟာဧပြီလ4ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေပြီးဖားပုံမြို့တွင်းနဲ့မြို့ပြင်တွေမှာစစ်တပ်ဘက်ကပစ်ခတ်မှုတွေရှိနေတယ်လို့ KNU နယ်ထဲမှာတော့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေရှိနေပါတယ်ဒီသတင်းကိုကျွန်မမအေးမာကတင်ဆက်ပေးမှာပါကရင်ပြည်နယ်ဖားပုံခရိုင်ထဲကKNU တပ်မှငါအခြေစိုက်တဲ့နေရာကိုမြန်မာစစ်တပ်ကစစ်ရင်အားအလုံးအင်းနဲ့တက်လာနေတယ်လို့နှစ်ဖက်တိုက်ပွဲတွေရှိနေကြောင်းဖားပုံမျိုးကန်တူကပြောပြပါဗျ
။ဒီဒီကြောင့်ရမော်ရောကျွန်တော်တို့ဒီဖားပုံကမမောင်းလမ်းရဲ့ဒီကနေ့ဆက်မှာတော့တိုက်ပွဲရတော့ဖြစ်နေတယ်ဆိုတော့ကိုယ်ကျွန်တော်ဖြစ်နေ။ဟိုဖြစ်တာတော့တက်မှငါနဲ့စရီဟိုရှိကောင်းစီဆိုတာသူကဒီဖားပုံလည်းတက်ဖို့လေသူဒီရှင်တန်းနေအဲ့ဒါနဲ့ဒီကုန်းကနေဒီလိုဖတ်ပေါ်တွေ့ရတော့ဖြစ်တဲ့အခြေအနေမှာကျန်တဲ့ဆက်ပြီးတော့ကြောက်ကြရှင်နေတဲ့ဒီကတည်းကနေဒီလိုဆန်းပြီးတော့အပြင်ဒီလိုဖြစ်ချင်တာဖြစ်လို့ပြနေတဲ့အခြေအနေမှာတော်တူတူရတော့ဒီဆက်ရကမမောင်းလို့ဒီကံကံကနေဒီလိုမှသွားပြီးတော့ဖြစ်ပြီးပုံချောင်းရတော့
စနေညကတော့တနင်္ဂနွေနေ့မှာပါဖားပေါ်မြို့ရင်းမြို့ပြင်တွေမှာပြစ်ခတ်တာတွေရှိနေတာမို့မြို့ကန်တွေကစိုးရိမ်ထိတ်လန့်စွာနေထိုင်နေရတယ်ဆိုပြီးနောက်ထပ်မြို့ကန်တဦးကလည်းဆိုပါတယ်
။ဟိုဆမညကမြို့မှာလည်းနေနေဖြစ်ပဲမြို့ပြင်မှာလည်းနေနေရှိနေတယ်။ဒီနေ့လည်းအပြစ်မှပြနေမြို့ပြင်မြို့ပြင်မှာပါလား။ကြားမှမြို့ပြင်ကြားနေရတယ်အမျိုးမျိုးမှရတော့ပြည်နယ်လည်းလည်းချင်းတောက်လျှောက်ဒီလိုလည်းနေရထားရတကယ်ဆိုဒုက္ခရောက်နေ
ပြီးခဲ့တဲ့ရက်ကတော့ဖားပုံခရိုင်နှိုင်းဘွဲ့မြို့နယ်ထဲမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့နယ်ခြားဆောင်တပ်တို့ပူးပေါင်းပြီးလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံတအူပွဲချင်းပြီးတိုက်ဆုံးခဲ့ပြီးတအူကပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့လည်းဖားပုံမြို့ကန်ကပြောပြပါတယ
်ကျွန်တော်တို့ဒီ43ချီရနာမှာရှိတဲ့ဟိုပြည်ရေးကလုံးချီရနေရစုံအောင်လုပ်ရတယ်ဟုတ်ကဲ့အဲ့ဒီလိုချီချီနဲ့တို့စီရင်တော့မှုချူတာပြည်သူကြည့်ပြီ
းခရင်ပြည်နယ်ဖားပုံခရိုင်ထဲကကြေးပါပေါင်း10ရွာလောက်ကဒေသခံလူထု12000လောက်ဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးမြန်မာစစ်တပ်ဘက်က ရင်းနေနဲ့အချင်းကြကြပြန်ဝဲပြီးချင်းချောက်မှုတွေရှိနေတာကြောင့်သူတို့ရဲ့နေအိမ်တွေကြေးရွာတွေစီကိုမပြန်ရဲကြပဲတန်လင်းမြကန်အနီးကကြောက်တောင်လေးနားမှာပဲလက်ရှိနေထိုင်နေကြရပါတယ်။အဲ့ဒီနေရာတွေမှာလည်းစားနပ်ရိက္ခာနဲ့တောက်သုံးရည်အခက်ခဲရှိနေသလိုအသက်အရွယ်ကြီးသူတွေကလေးငယ်တွေအတွက်လည်းဂျမရေးရဆောက်ရှောက်မှုတွေလိုအပ်နေတယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကပြောဆိုနေကြပါတယ်ရှင်။
MCA အပြည့်အစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ဖွဲ့ရဲ့ထိပ်သီးစည်းဝေးကဒီကနေ့မှတော့ပြီးဆုံးသွားပြီး CRPH လို့ခေါ်တဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီကထုတ်ပြန်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာနဲ့ Federal Democracy Braining ကိုကြိုဆိုလိုက်တာအပါအဝင် CRPH နဲ့အတူပူးပေါင်းဆောင်ရွက်မဲ့အလားအလာတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကျွန်မစုမုံကဆက်ပြီးပြောပြပေးကြပါမယ်။MCA မှာပါဝင်တဲ့လက်နက်ကိုင်စစ်ဘွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုတော့ Video Conferencing နဲ့နှစ်ရက်တာကျင်းပခဲ့ပြီးတဲ့နောက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းတာနဲ့ Federal Democracy Braining ထုတ်ပြန်တာကိုထောက်ခံကြိုဆိုကြောင်းဆုံးဖြတ်ခဲ့ကြတာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ PPSD ယာယီအဖွဲ့ရဲ့ခေါင်းဆောင်ဘိုးချုပ်ကြီးရွှေစစ်ကအစည်းအဝေးအပြီးအပိတ်မေကွန်းမှာအခုလိုထည့်သွင်းပြောဆိုခဲ့ပါတယ်
။ပြည်ထောင်စုလွတ်တော်ကော့စားပြုကော်မတီ CRPA ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအားအပြီးတက်ထက်သိမ်းကြောင်းကြေညာချက်နှင့် CRPA ထောက်ပြန်ခဲ့တဲ့ Federal Democracy ပဋိညင်တော်အားကြိုဆိုပါကြောင်းပြောကြားလိုပါတယ်
PBSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာလည်းအဲ့ဒီအချက်တွေကိုထည့်သွင်းထားပါတယ်။ဒီလိုထောက်ခံကြိုဆိုထားပေမဲ့ CRPH နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုတော့ဆွေးနွေးနေဆဲဖြစ်ပါတယ်လို့ PBSD ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာလျံမုံစာခေါင်က VOA ကိုပြောပြပါတယ်
။ကျွန်တော်တို့ဖြည့်ဖြည့်စလုံးနေနေတော့ပန်ပူးကူနေမယ်ဆိုတဲ့အရှင်းပါရှိပါတယ်။ပူးပေါင်းဆောင်ရွက်ဖို့စဉ်းကြတော့အာကျွန်တော်တို့တစ်ခွေချင်းဒီမှာပြန်တိုင်းပြန်လို့တော့လူအလုပ်ရှင်စူပေါင်းပူပေါင်းပါဝင်တယ်လူအလုပ်ရှင်တစ်ခွေချင်းစီနေတဲ့ပူပေါင်းဆောင်ရွက်ဖြစ်ပါတယ်ကျွန်တော်တို့နေနေကြတော့ခုပြည်သူလူထုတရားလုံးကစစ်ပြနေတဲ့အယူတော်ပုံကိုတော့အပြေးနဲ့ထောက်ခံနေကုမှုနဲ့ဒီထဲမှာပူပေါင်းဆောင်ရွက်မျိုးရတော့ဆန္ဒရအလုပ်ရှိပါတယ်တပိတ်ကိုပူပေါင်းဆောင်ရွက်တဲ့ညီလန်းကကျွန်တော်တို့မှာဆွေးနွေးနေတော့ဖြစ်ပါတယ်
ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကနေဖွဲ့စည်းသွားမယ်လို့ကြေညာထားတဲ့ Federal ပြည်ထောင်စုတက်မတော်ကိစ္စကိုလည်းတရားဝင်ဆွေးနွေးထားတာတော့မရှိသေးကြောင်းဒေါက်တာလျံမုံစာခေါင်ကဆက်ပြီးတော့ပြောပြပါတယ
် Federal Army ကိစ္စနဲ့ CRPH နဲ့ကျွန်တော်တို့ PPS ကိုပြင်မှာတရားဝင်ဆွေးနွေးတဲ့အဆင့်တော့မရောက်သေးဘူးကျွန်တော်တို့တိုင်ပြည်ညှိနှံပြီးတော့မှာဒါဘလူးပူပေါင်းဆောင်ရွက်မလဲဆိုတဲ့အဆင့်ကြမှာလေကျွန်တော်တို့ဒီကိစ္စကိုကျွန်တော်ဖိကျလို့ရမှာဖြစ်ပါတယ်
အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ဘွဲ့အနေနဲ့ NCA ခေါ်အပြည့်အစာချုပ်ဟာပြည်ထောင်စုအစိုးရနဲ့ချုပ်ဆိုထားတဲ့စာချုပ်ဖြစ်တာကြောင့်လက်ရှိအချိန်တွေမှာတော့စစ်အုပ်ချုပ်ရေးကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမှာမဟုတ်ပဲရွေးကောက်ခံပြည်ထောင်စုအစိုးရပြန်လည်ဖွဲ့စည်းပြီးမှသာနိုင်ငံရေးဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ NCA စာချုပ်အရဆွေးနွေးမှုတွေရပ်ဆိုင်ချိန်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့မထိုးရသေးတဲ့အဖွဲ့တွေစုစည်းပြီးတော့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကို Federal Council အဖြစ်နဲ့ဖွဲ့စည်းသွားဖို့ကလည်းပြင်ဆင်နေပါတယ်လို့ဒေါက်တာလျံမုံစာခေါင်ကပြောပါတယ်။ဒီကနေ့ထုတ်ပြန်တဲ့ PPSD ရဲ့ထုတ်ပြန်ကြေညာချက်မှာတော့အပြစ်မဲ့ပြည်သူတွေကိုစစ်ကောင်စီကနေအကြမ်းဖက်တပ်ဖြတ်ပစ်ခတ်နှိမ်နှင်းနေတာကိုချက်ချင်းရပ်တန့်ပေးဖို့ဖမ်းဆီးထားတဲ့သူတွေကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပြည်သူတရလုံးကဆင်နွှဲနေတဲ့နှွေဦးဒေါ်လာရဲ့အပါအဝင်စီရီယာအကြမ်းမဖက်လှုပ်ရှားမှုတွေကိုဆက်လက်ပံ့ပိုးကူညီဖို့အပြင်2008ဖွဲ့စည်းပုံဖြတ်သိမ်းကြောင်း CRPH ကကြေညာချက်ကိုကြိုဆိုကြောင်းနဲ့ CRPH ကနေထုတ်ပြန်လိုက်တဲ့ Federal Democracy Braining ကြေညာချက်ကိုကြိုဆိုကြောင်းစတဲ့အချက်၅ချက်ကိုထည့်သွင်းဖော်ပြထားပါတယ်ရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA America
န်တန်ရဲ့တနင်္ဂနွေနေ့ညချမ်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ထားတဲ့စိုးရိမ်နေကြတဲ့လူကြုံရေးအခြေအနေအကြောင်းတင်ပြပေးကြပါမယ်စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာအိမ်ထဲမှာနေတာတောင်မလုံခြုံတော့ဘူးလို့ပြည်သူများကပြောနေကြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေကလမ်းပေါ်ကဆန္ဒပြနေသူတွေကိုသာမကအိမ်ထဲမှာနေတဲ့ပြည်သူတွေကိုပါပြစ်ခတ်ချင်းချောင်နေတဲ့အတွက်အခုလိုစိုးရိမ်နေကြတာပါပြည်သူတွေအကာအကွယ်မဲ့ဖြစ်နေကြတဲ့အခြေအနေကိုမဆုမြတ်မွန်ကတင်ပြထားတာနားဆင်ပါရှင
်အာဏာသိမ်းထားတဲ့စစ်တပ်ကပြည်သူတွေပေါ်ဖိနှိပ်မှုပိုဆိုးလာနေတာနဲ့အမျှမြန်မာနိုင်ငံတဝန်းကပြည်သူတွေဟာလုံခြုံမှုမရှိဘူးလို့ပိုခံစားနေကြရတာဖြစ်ပါတယ်။လမ်းပေါ်ထွက်ဆန္ဒပြသူတွေအပေါ်ပြစ်ခတ်နှိမ်နင်းတာတွေမဟုတ်တော့ပဲ။လမ်းတွေအိမ်တွေတဲ့အထိဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးဖျက်ဆီးတာတွေလုပ်လာနေတာကြောင့်အသက်အိုးအိမ်စည်းစိမ်လုံခြုံရေးအတွက်ပို့ပြီးတော့စိုးရိမ်လာကြတာဖြစ်ပါတယ်။လူနေအိမ်တွေတဲ့အထိဝင်ရောက်ပြစ်ခတ်တဲ့အတွက်လူမမဲ့ကလေးငယ်တွေတေဆုံထိခိုက်တာတွေအထိဖြစ်ခဲ့ရတာပါ။ရန်ကုန်မြို့မှာဆန္ဒပြပွဲတွေအချိန်ကောင်းတဲ့မြို့နယ်တွေမှာဆိုရင်တပ်တွေဘက်ကပို့ပြီးတော့ဖိနှိပ်ဓာတ်တွေလုပ်တဲ့အတွက်ပြည်သူတွေပို့ပြီးတော့စိုးရိမ်တတိထားနေနေကြရတာပ
ါမလုံခြုံတာကတော့လေအိမ်မှာနေရင်လည်းမလုံခြုံဘူးအပြင်ထွက်ရင်လည်းမလုံခြုံဘူးအိမ်ထဲမှာနေတဲ့ခါကျတော့လေဟိုဘယ်လောက်ပဲတော့ခတ်ပြီးတော့ဘလို့ပဲဟိုလုံခြုံမှုလုံခြုံအောင်ပဲနေနေသူတို့ကအရိုက်ဖြတ်နိုင်တယ်ဝင်ပြီးတော့မှလူရဲ့ဖြက်စီးဓာတ်တွေလုံနိုင်တယ်ပေါ့နော်အဲနော်ရက်ွက်ထဲရက်ွက်ထဲကလုံချုံရေးဒါးစီးတွေကိုလည်းလာပြီးတော့တအိမ်တယောက်လာပြီးတော့ဖြတ်ပေးပါဆိုပြီးဖြတ်ခိုင်းတယ်အလီကားတကားလည်းချောင်းနဲ့ကန်တယ်ကျမတို့တိုင်ကန်လီကားတကားဆိုလည်းပြက်စီးသွားတယ်ပေါ့နော်အမြင်နဲ့ပတိဝရိယနဲ့နေတယ်စိတ်ကတော့အမြင်နဲ့ပူနေရတာပဲ
လက်ရှိနေ့တိုင်းကြုံနေရတဲ့အခြေအနေကိုရန်ကုန်မြို့ကန်တယောက်က VOA ကိုပြောပြတာပ
ါအပြင်သွားတဲ့အခါဆိုရင်လည်းဈေးသွားမှိုက်ပြလို့ရှင်လေရှေ့ကြီးနောက်ကြီးဘေးကြီးလက်ရှိရှင်လည်းကြီးပြောမလန်းရှင်းမှသွားပြင်းလည်းမြ мян ဝဲဝဲကြရှိရမြ мян ဝဲပြောမှမြ мян အိမ်ပြန်ရလက်မော်မှာဆိုလည်းသူတို့တွေပဲနေရယူထားကြရများလေနောက်လမ်းကလည်းရှင်းနေတာပဲပြည်သူကျမတို့ပြည်သူတွေလည်းရေးကြီးကိစ္စရှိမှပဲအပြင်ထွက်ကြတာများတယ်တခြားဟိုဈေးဝယ်ကိစ္စလောက်မှိုက်ပြကိစ္စလောက်ပဲသွားကြတာများတခြားကိစ္စနဲ့တော့တိတ်မထွက်ဖြစ်ကြဘူးရှင်အပြင်ကိုသွားတဲ့ခါကျတော့လေလေသူနဲ့တွေ့လို့ရှင်ဖုန်းဖွင့်ခိုင်းပြီးစစ်တယ်လို့ပြောတဲ့ခါကျသူတို့ကဘာလို့စစ်မှန်းလဲမသိကိုဖုန်းနဲ့မှာသူတို့မကြိုက်တာဘာပါမှန်းလဲမသိတဲ့ခါကျဖုန်းကိုယူမသွားရဲဘူးရှင
်အခုသတင်းပတ်တွင်ဖိနှိပ်ဖြိုခွင်းမှုတွေကိုတပ်ကအရှိန်မြှင့်လုပ်ခဲ့တဲ့တောင်တကုံမြို့နယ်ဘက်မှာဆိုရင်အိမ်ထဲအထိတပ်ဖွဲ့ဝင်တွေဝင်ရောက်ဖျက်ဆီးတာကြုံခဲ့ရသူတယောက်ကလည်းအခုလိုပြောပြထားပါတယ
်ကျွန်တော်နဲ့ကျွန်တော်ကလေးတို့ရောက်နေသမီးလေးချက်ပြီးတော့တိုင်းနေတာကျွန်တော်တယ်လို့သမီးစားမယ်လို့ဆိုတော့အိမ်တကားလေးပြင်လာတယ်ပြင်းနေပြင်းနေဆိုတော့အိမ်တကားလေးစီးလိုက်တယ်အဲ့တော့စီးလိုက်ကောဟိုးလို့ကျွန်တော်တို့အိမ်ကိုပြန်လာဆောက်ကြတယ်ဆောက်ကြပြီးတဲ့ဝင်လာတယ်ဝင်လာပြီးတော့တော်တော်တော်ဆိုပြီးတော့လိုက်ပြစ်တယ်ပြပြီးလည်းပြောကျွန်တော်တို့လည်းပြင်းတော့ကျွန်တော်ကလေးတော့ကိုအရာမြောင်းထဲကိုထည့်လိုက်တယ်နောက်ဘေးမြောင်းအနောက်ဘေးမြောင်းအဲ့ကလေးတော့အရထဲလိုက်တယ်။အရထဲပြီးတော့ကျွန်တော်မိမကိုနောက်ကအုတ်တရကိုကြော်လို့လိုက်တယ်။ကျွန်တော်လည်းအဲ့မြောင်းလေးကိုစိတ်ပြီးဟောကအုတ်တရကြော်ပြီးတော့အတိုင်တော့မှကျွန်တော်တို့သားမိသားပါမိသားစုတွေဝင်နေရတယ်။ကျွန်တော်အိမ်လည်းအဲ့ဆန္ဒပြတဲ့လူနှစ်ယောက်ကဝင်လာတယ်။သူတို့မြောင်းလေးရိုက်တော့ကောင်းကောင်းရိုက်လွတ်လိုက်တယ်။အသေးရိုက်တော့ပဲဖမ်းပါတယ်၊ချုပ်အချုပ်ကားနဲ့ဖမ်းပါတယ်။ပြီးတော့ကျွန်တော်အိမ်လည်းမကျွန်တော်မရှိလို့မသိဘူးဗျအရင်လေးလေးဗျကျွန်တော်ဒီအရင်လေးလေးနဲ့သမီးစားတာကလေး၃လောက်ရှိတယ်ကျွန်တော်ကလေးသူရှင်းတက်နေတယ်ကြောက်တက်နေတယ်ဒီပတ်သက်လေး35လေးကိုပါယူပါတယ်ဆန်းဆန်းလေးကိုရေးလိုက်ပြချလိုက်တစားကြီးစီလုံးတယ်ပြီးတော့ဆန်းလေးဆူလာတဲ့အိုးလေးလည်းဆက်ဟုတ်အများလုံးရှိမှဆယ်ပြည့်ရှိတာအဲ့ဆန်းဆယ်ပြည့်ပါတကားလည်းမျောလဲကိုတို့ကြခဲ့တယ်မယုံရင်ဂျမုတ်လိုက်ရကြည့်ကျွန်တော်အိတ်အဲလုံးပြီးတော့ရုပ်ပြောင်းပြန်လာပြီးတော့တစားကြီးစီဂျိုးလာဘာမလို့လောက်တာလဲသူတို့အလောက်ကြီးအောက်တဲမကြသေးပါဘူးဗျာကျွန်တော်တို့မိသားစုကောင်းရောက်ကောင်းဝယ်လှူစားနေတာဘာမလဲလောက်တာမဟုတ်ကိုယ်ရင်နဲ့ကိုထိုင်နေတာအိမ်ထဲကြီးလို့ထောက်ခလာပြီးပါလေဘာမလဲမလုံတာတမန်တကားလည်းမရှိဘူးဘာကြတကားလည်းမရှိဘူးရိုးရိုးတတာတကားလည်းရှိလို့ဆောက်ကပ်ပြီးကျွန်တော်တို့အိမ်ထဲအကုန်ပြိုကြီးယူပါတယ်တကယ်ချမ်းသာတဲ့တိုင်ကြီးလေးအိမ်ကြီးနဲ့ကျွန်တော်တို့ဘာမှမလုပ်ဘူးကျွန်တော်တို့လုံးလုံးကျုံမရှိတဲ့တကားလေးကြောင့်ကျွန်တော်အလိုလိုပဲအခုရှင်းရှောက်ကျွန်တော်ဘယ်ဘဝနဲ့ရှင်းဆောင်လဲ
တပ်ဖွဲ့ဝင်တွေအိမ်ထဲအထိဝင်ရောက်ဖျက်ဆီးတာခံခဲ့ရတဲ့တောင်တကုံမြို့နယ်ဒေသခံဖြစ်ပါတယ်လမ်းပေါ်မှာဆန္ဒပြသူတွေကိုတပ်တွေကဖြိုခွဲတဲ့အခါတချို့တွေကအိမ်တွေထဲဝင်ပုန်းကြပါရဲ့အဲ့လိုအခါမျိုးမှလည်းအိမ်ထဲအထိဝင်ရောက်ဖမ်းဆီးသလိုအိမ်ရှင်တွေကိုပါရန်လုတ်တက်ကြပါရဲ့ ူနီဖောင်းဝတ်တွေလက်နက်ကင်ထားသူတွေကိုမြင်ရင်ဝဲဝဲကနေရှောင်းသွားကြရလောက်အောင်ပြည်သူတွေကြားမှာစိုးရိမ်ထိတ်လန့်နေကြရစီတဲ့တာဒကတွေကလည်းမနှဲပါဘူးမလ29ရက်နေ့ကပဲဒဝဲမျိုးကလမ်းမတစ်ခုပေါ်မှာစစ်ရင်တန်းနဲ့တိုးတဲ့ సైకిల్ စီးသူတွေဖြစ်ခတ်ခံရလို့တယောက်ထိဆုံးခဲ့ပါတယ်ဗီဒီယိုထဲမှာ3ယောက် సైకిల్ စီးလာတာကိုတပ်ဖွဲ့ဝင်တွေလှမ်းပစ်လိုက်လို့တယောက်ထိသွားတာကိုမြင်ရပါတယ်ဆိုင်ကယ်ပေါ်ကပြုတ်ကျပြီးထွက်ပြေးသွားသူနှစ်ယောက်ကိုလည်းလိုက်ပစ်တာမြင်ရပါတယ်။တနက်ထိမှန်သူကိုစစ်ကားပေါ်တင်သွားတာကိုလည်း CCTV ကနေရိုက်ကူးတဲ့ဗီဒီယိုမှာရှင်းရှင်းလင်းလင်းကိုတွေ့မြင်ရတာပါ။ခုလိုဖြစ်ရမျိုးတွေအပြင်ပြည်သူတွေကိုတရားလက်လွတ်ရိုက်နှက်ဖမ်းဆီးနေတဲ့ဗီဒီယိုတွေကိုလည်းကိုယ်တိုင်ရိုက်သူတွေကလူမှုကွန်ရက်တွေပေါ်မှာမျှဝေနေကြပါတယ်ရန်ကုန်မြို့ရဲကမြို့နယ်တစ်ခုမှာလူနေအိမ်တဲ့အထီးတက်တွေဝင်ရောက်ဖမ်းဆီးပြီးတော့ရိုက်နှက်နေတာကိုဗီဒီယိုထဲမှာမြင်နိုင်ပါတယ်။ရိုင်းဆိုင်တဲ့အသုံးနှုန်းတွေကိုပါပြောဆိုသုံးနှုန်းပြီးတော့ဆဲဆိုရိုက်နှိုက်နေတာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေအလဲတကူဝင်မလာနိုင်အောင်လို့လမ်းတွေပေါ်မှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားခိုင်းတာကိုတော့မှကြမ်းကြမ်းတမ်းတမ်းပြောဆိုချင်းချောက်ခိုင်းတာမျိုးမို့အပြင်ထွက်ရင်အရိုက်ခံအဖမ်းခံရမှာကိုပြည်သူတွေကကြောက်နေကြတာပါ။လိုမျိုးနေခင်ဘက်အချိန်တွေမှာအင်အားသုံးဆောင်ရက်တလို့ညဘက်အချိန်တွေမှာလည်းဖြီးသူတွေထိတ်လန့်ကြောင်ရောင်အောင်လို့ချင်းချောက်ဖြက်စီးတာမျိုးတွေကိုလုပ်နေကြတာပါဖြီးသူတွေကိုကာကွယ်ဖို့တာဝန်ရှိသူတွေကိုယ်တိုင်ကအခုလိုလုပ်နေကြတာမို့ဖြီးသူအများကမလုံခြုံဘူးလို့ပြောနေကြတာလည်းဖြစ်ပါတယ်ဒါရမကဖမ်းဆီးသူတွေကိုလူကုန်တိုက်ခါကြဆင်းစေတဲ့လုပ်ရမျိုးတွေလုပ်နေတာကိုလည်းနိုင်ငံတကာကဝေဖန်ရှုံချနေကြပါတယ်အခုလိုဖြီးသူတွေကိုထိတ်လန့်ကြောက်ရွံ့သွားအောင်လုပ်နေတာမျိုးတွေအပြင်ဖြီးသူတွေရဲ့ပစ္စည်းတွေကိုဖျက်ဆီးတာလူရဲသွားတာမျိုးတွေလည်းရှိပါတယ
်ဟာတိုက်ချောက်ဟာ
ရန်ကုန်မြို့ကလန်တလန်ထဲမှာပြည်သူတွေကသူတို့အင်ရှေ့ရပ်ထားတဲ့မော်တော်ကားတွေကိုအာဏာပိုင်တွေကမြေတူးတဲ့ဘူဒိုဇာနဲ့တိုက်ပြီးတော့ဖျက်ဆီးနေတာဖြစ်ပါတယ်
။ဘာဆိုင်လို့လဲ
။လက်နက်မဲ့ပြည်သူတွေအပေါ်အနိုင်ကျင့်ပိုကြတဲ့လုပ်ရမျိုးတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကလုပ်နေတာကြောင့်တရားဥပဒေစိုးမိုးရေးအပေါ်အယုံကြည်ကင်းမဲ့နေပြီလို့ပြည်သူအများပြောနေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးဖြစ်နေပေမဲ့လည်းဆီယာနာရှင်စနစ်ကိုကန့်ကွက်ဆန့်ကျင်နေသူတွေကတော့မကြောက်မရွံ့လမ်းပေါ်ထွက်ဆန္ဒပြနေကြစေဖြစ်ပါရဲ့ရှင်ကျွန်မဆွေမြတ်မောင်ပ
မင်္ဂလာပါ။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အင်တာနက်အသုံးပြုခွင့်ပိတ်ဆို့မှုဘယ်နေရာတွေမှာထိခိုက်နစ်နာနေသလဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဧပြီလ၂ရက်နေ့ကစမြန်မာနိုင်ငံပြည်တွင်းမှာကုမ္ပဏီတချို့လုတ်ကင်နေတဲ့2600 MHz လိုင်းတုံးအသုံးပြုပြီး Wireless Broadband Data Service စနစ်နဲ့အသုံးပြုရတဲ့ Internet ဝန်ဆောင်မှုအားလုံးကိုရပ်ဆိုင်ထားဖို့စစ်ကောင်စီကညွှန်ကြားပါတယ်။မြန်မာနိုင်ငံမှာ Internet ဝန်ဆောင်မှုစနစ်5မျိုးရှိတဲ့အနေနဲ့ Mobile Phone SIM card တွေကနေတဆင့် Internet ဝန်ဆောင်မှုပေးတဲ့စနစ် Wi-Fi နည်းပညာနဲ့ဝန်ဆောင်မှုပေးတဲ့စနစ်2မျိုးကိုတော့ပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကရပ်ဆိုင်ထားခဲ့ပြီးဖြစ်ပါတယ်။အခုဆိုရင် Fiber ကြိုးတွေနဲ့နေအရောက်သွဲတန်းဝန်ဆောင်မှုပေးတဲ့ FTTH စနစ်နဲ့စီဝိုင်းလုံငန်းကြီးတွေကိုပေးတဲ့ Direct Internet Access DIA ဝန်ဆောင်မှု2မျိုးပဲကြံပါတော့တယ်ဒီဝန်ဆောင်မှု2မျိုးကိုလည်းစစ်ကောင်စီရဲ့ညွှန်ကြားချက်အရလွန်ခဲ့တဲ့တစ်လခွဲလောက်ကတည်းကညတနာရီကနေမနေ့9နာရီဝန်းကျင်အထိဖြတ်တောက်ထားခဲ့တာဒီကနေ့အချိန်ထိပါပဲစစ်ကောင်စီဟာ Internet ဝန်ဆောင်မှုတွေကိုဘာကြောင့်ဖြတ်တောက်ရတာလဲဒီလို Internet ဝန်ဆောင်မှုဖြတ်တောက်မှုကနေ ဘလို့အကျိုးဆက်တွေဖြစ်ပေါ်နေတယ်လဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်
အင်တာနက်ဖြတ်တောက်မှုနဲ့ပတ်သက်လို့တာမန်အဖင်အများကယူဆတာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းတိုင်းပြည်နေရအနှံ့မှာပေါ်ပေါက်လာတဲ့ပြည်သူလူထုတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေကိုဖြိုခွင်းဖို့လို့ဆိုကြပါတယ်ဆန္ဒပြသူတွေဟာမိုဘိုင်းအင်တာနက်လိုင်းတွေပေါ်ကလူမှုကွန်ရက်မီဒီယာတွေကိုအသုံးပြုပြီးတအုပ်နဲ့တအုပ်ချိတ်ဆက်ကြတယ်ဦးဆောင်သူတွေဟာအင်တာနက်အသုံးပြုပြီးညွှန်ကြားချက်တွေပေးကြတယ်အင်တာနက်လိုင်းကြောင့်ဘယ်နေရာမှာဘလို့ဖြစ်ပျက်နေတယ်ဆိုတာကိုအချိန်နဲ့တပြေးညီသိနိုင်ကြပြီးအဲ့ဒါတွေကိုအမှောင်ချဖို့လုပ်တယ်လို့ယူဆကြတာမျိုးဖြစ်ပါတယ်။တကယ်လက်တွေမှာတော့စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်မှုရည်ရွယ်ချက်ဟာအဲ့ဒီထက်အများကြီးပိုပါတယ်။ပထမတစ်ခုကတော့သတင်းစီးဆင်းမှုရပ်တန့်စေပြီးတိုင်းပြည်တစ်ခုလုံးကိုအမှောင်ချလိုက်ဖို့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ဟာအာဏာသိမ်းပွဲဆင်နွှဲတာနဲ့တပြိုင်တည်းထဲအစိုးရနဲ့ပုဂ္ဂလိကရုပ်သံတဲ့ရေဒီယိုဌာနတွေကိုဝင်ရောက်စီးနင်းပြီးသတင်းမီဒီယာတွေကိုထိန်းချုပ်လိုက်ပါတယ်။နောက်ပိုင်းသတင်းမီဒီယာတချို့ကိုလိုင်စင်ပိတ်သိမ်းတာရုံးခန်းတွေကိုစီးနင်းဝင်ရောက်တာလုပ်ပါတယ်။လွတ်လွတ်လပ်လပ်ရေးသားဖော်ပြရင်အန်ဒီရဲ့ကြုံရနိုင်တာကြောင့်ပုဂ္ဂလိကနေစဉ်သတင်းစာတစ်စောင်ကလွှဲရင်အားလုံးရက်ဆိုင်ကုန်ပြီဖြစ်လို့မီဒီယာစီးဆင်းစရာဆိုလို့online platform တစ်ခုပဲကျန်ရင်းနေတာဖြစ်ပါတယ်အခုဆိုအင်တာနက်အသုံးပြုခွင့်ကိုကြီးကြီးမားမားကန့်သတ်လိုက်တဲ့အခါသတင်းအမှောင်ဖုံးလူနီးပါအခြေအနေရောက်သွားစေခဲ့ပါတယ
်စစ်ကောင်စီရဲ့အင်တာနက်အသုံးပြုမှုကန့်သတ်လိုက်တာဟာပြည်သူလူထုတွေကိုဒီမကသူ့တက်တွင်းကိုလည်းသတင်းအမှောင်ချစစ်ကောင်စီကဝါရဖြတ်နေတဲ့ MRTV နဲ့မြဝတီကိုပဲကြီးစေမြင်စေခြင်းနဲ့ရွယ်ချက်လဲပါနိုင်ပါတယ်အာဏာသိမ်းပြီးပေါ်ပေါက်လာတဲ့လူထုဆန္ဒပြပွဲတွေကိုစစ်တပ်ကရဲရဲဆက်ဆက်ပစ်ခတ်တပ်ဖြတ်ရိုင်းနဲ့နှိပ်ဆက်ပြည်သူတွေပိုင်ဆိုင်တဲ့ဆိုင်ကယ်ကားနေအိမ်တွေကိုဖျက်ဆီးစတာတွေကိုအွန်လိုင်းမီဒီယာပလက်ဖောင်းပေါ်မှာပဲမြင်နိုင်ပါတယ်။မိုဘိုင်းဒေတာနဲ့ Wi-Fi စနစ်ကိုပိတ်ပင်မှုမလုပ်ခင်ကအဲ့ဒီဓာတ်ပုံဗီဒီယိုဖိုင်တွေကိုတပ်တွင်းကအရာရှိတွေတွေ့ကြမြင်ကြပြီးတချို့မယုံနိုင်သလိုဖြစ်တာတချို့အချင်းချင်းပြောဆိုမေးမြန်းတာမျိုးရှိခဲ့တယ်လို့သိရပါတယ်။ဒါ့အပြင်စစ်ကောင်စီဟာတပ်တွင်းမှာအရင်ကမဲမတမာမှုဖြစ်နိုင်ပွဲစီရင်ကိစ္စကြောင့်အာဏာရယူရတယ်ဆိုပြီးဝါရဖြတ်နေရကနေအခုနောက်ပိုင်း NLD အစိုးရအဖွဲ့ကြီးမှလက်စားမှုကြီးကြေကြေရှိနေတယ် NLD ဟာ George Soros လို့ဘီလီယံနာတထေးကြီးရဲ့ငွေကြေးထောက်ပံ့မှုတွေနဲ့တိုင်းပြည်ကိုအနောက်နိုင်ငံဩဇာခံဖြစ်အောင်လုပ်နေတယ်အဲ့ဒီကနေတဆင့်အမျိုးဘာသာသာသနာပျောက်ကွယ်နိုင်တဲ့အန္တရာယ်ရှိတာကြောင့်အာဏာရယူရခြင်းဖြစ်တယ်ဆိုတာမျိုးအကြီးအကျယ်ဝါဒဖြန့်နေရတာကိုကြည့်ရင်လဲအင်တာနက်သုံးမရအောင်ပိတ်ပင်ရတဲ့ကိစ္စတပ်တွင်းကိုလည်းရည်ရွယ်တယ်ဆိုတာနားလည်နိုင်ပါတယ်
ဒါပေမဲ့တကယ့်လက်တွေမှာအင်တာနက်ဖြတ်တောက်ပိတ်ပင်မှုရဲ့အကျိုးဆက်ဟာသတင်းအမှောင်ချတဲ့ကိစ္စဆန္ဒပြသူတွေကိုချိတ်ဆက်မမိတော့အောင်လုပ်တဲ့ကိစ္စလောက်မှပဲရပ်တန့်သွားတာမဟုတ်ပါဘူး။စီးပွားရေးနဲ့လူမှုရေးနယ်ပယ်ကိုလည်းအကြီးအကျယ်တက်ရောက်မှုတွေဖြစ်ပေါ်စေပါတယ်။အထူးသဖြင့်ငွေရေးကြီးရေးဗန်နာရေးကဏ္ဍတွေမှာပါ။လက်ရှိအခြေအနေမှာ CDM ကြောင့်ဗန်တွေပိတ်ထားရဆဲဖြစ်ပြီးလူတွေဟာအသုံးလိုတဲ့ငွေတွေကို ADM ဆက်တွေကနေသွားထုတ်ရပါတယ်။အခြားတစ်ဖက်မှာတော့ရောင်းဝယ်မှုတွေနဲ့ငွေကြေးလွှဲပြောင်းမှုတွေကို mobile banking စနစ်တွေကနေလုပ်ဖို့စစ်ကောင်စီနဲ့ဗဟိုဘဏ်ကတိုက်တွန်းပါတယ်။တကယ့်လက်တွေ့လူတွေအင်တာနက်အသုံးပြုမှုကိုကြီးကြီးမားမားပိတ်ဆို့လိုက်တဲ့အခါ mobile banking စနစ်အသုံးပြုလို့မရဖြစ်ပြီးရောင်းဝယ်ငွေကြေးလွှဲပြောင်းမှုတွေရပ်တလို့ဖြစ်သွားစေခဲ့ပါတယ်။အဓိပ္ပာယ်ကတော့လူတွေအရောင်းဝယ်လုပ်ရမှာငွေသားစကူကလည်းလက်ထဲမှာလုံလုံလောက်လောက်မရှိ။ဘဏ်တွေပိတ်နေလို့ဘဏ်ကလည်းအသုံးပြုလို့မရmobile banking စနစ်သုံးမယ်ဆိုပြန်တော့လေအင်တာနက်ပိတ်ဆို့ထားလို့သုံးမရဆိုတဲ့အနေအထားရောက်နေတာပါဒါရီမက online ကနေကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေရောင်းချတဲ့လုပ်ငန်းတွေဝန်ဆောင်မှုအမျိုးမျိုးကိုပြည်ရင်းပြည်ပ online ကနေအပြန်အလှန်ပေးဖို့ဆက်သွယ်တဲ့လုပ်ငန်းတွေလည်းလုံးရခက်ခဲကုန်ပါတယ်စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်ပိတ်ဆို့မှုဟာသူတို့ရည်ရွယ်သလိုဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ပြည်သူတွေကြားနဲ့တက်တွင်းကိုသတင်းအမှောင်ချဖို့ကိစ္စတွေမကစီးပွားရေးနဲ့ငွေကြေးဗနာရေးနယ်ပယ်ကိုပါဆိုးဆိုးရွားရွားထိခိုက်ကုန်တာတွေ့နိုင်ပါတယ်။လူမှုရေးကဏ္ဍမှာဆိုရင်အွန်လိုင်းအသုံးပြုပညာသင်ကြားရေးလုပ်ငန်းလိုမျိုးကိုဓာတ်ရိုက်ထိခိုက်စေသလိုအခြားသောလုပ်ငန်းမျိုးစုံအတွက်ပြည်ရင်းပြည်ပအွန်လိုင်းကနေအချက်လက်အပြန်အလှန်ပေးပို့တာ၊စီးဝေးပွဲတွေကျင်းပတာစတဲ့လုပ်ငန်းမျိုးစုံကိုပါထိခိုက်စေခဲ့ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီဘက်ကတော့တိုင်းပြည်စီးပွားရေး၊ငွေရေးကြေးရေး၊လူမှုရေးကဏ္ဍတွေဘယ်လောက်ထိခိုက်ထိခိုက်နှစ်လကျော်ကြာသည့်အထိမရက်စဲသေးတဲ့ဆန္ဒပြပွဲတွေကိုချေမှုန်းရေးပြည်သူနဲ့တက်တွင်တဲ့အမှောင်ချရေးအာဏာတည်မြဲရေးလုပ်ငန်းစဉ်အောင်မြင်ရေးကိုပဲပိုပြီးဦးစားပေးဆောင်ရွက်မဲ့အနေအထားမျိုးမြင်တွေ့နေရပါသေးတယ်ဒီအတွက်သိမကြခင်အချိန်တွင် င်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအထူးသဖြင့်မြို့ပြမှာရောကျေးလက်မှာပါလူပေါင်း30000နဲ့ချီအသုံးပြုနေကြတဲ့မိုဘိုင်းဒေတာစနစ်နဲ့ Wi-Fi စနစ်ပြန်အသုံးပြုခွင့်ပေးဖို့ဆိုတာကတော့မျှော်လင့်လို့ရနိုင်နေမယ်မဟုတ်ကြောင်းပ
နေနေဖြစ်ပါစီတော်ရရှင်များရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOA Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါတယ်နောက်ပိုင်းမှာတော့ VOA တိတ်ချစ်တော်ရရှင်တွေကိုမြေတားတိလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါရဲ့နော်ကျမတို့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့လူထုကဆန့်ကျင်လို့အကြမ်းဖက်နှိမ်နှင်းမှုတွေနဲ့အခြေအနေစိုးကြီးကြော်ဖြတ်နေရတာအခုဆိုရင်နှစ်လကျော်သွားခဲ့ပါပြီ။သရရှင်တွေရေးလာတဲ့စာတွေမှာလည်းဒီအခြေအနေစိုးကိုထင်ဟပ်စေတဲ့စာတွေကြီးဖြစ်ပါတယ်။သရရှင်မမဦးကဝမ်းနည်းကြေကွဲစရာကောင်းလိုက်တာ။သူများနိုင်ငံကြီးမှာယောဂအတွက်ပူပန်နေရတယ်။မြန်မာပြည်မှာတော့လောဘကြောင့်ဒေါကာရောက်နေရတယ်တဲ့။စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့အားလုံးယောဂကိုအမှုမထားလမ်းမော်ထွက်ဆန္ဒပြပူပန်နေကြအသက်အိုးရင်စီစဉ်ပြတ်တုံးကုန်ကြရတာကိုရည်ညွှန်းပါတယ်။ဝင်းနိုင်ဆိုတဲ့သရရှင်ကတော့ကျေးဇူးပါ VOA ရေ။သတင်းမှန်တွေအမြဲသိရလို့ပါတဲ့။ကျေးဇူးတင်စကားပါလာပါတယ်ရှင်။နတီဆိုးဆိုတဲ့သရရှင်ကတော့ Wi-Fi နဲ့ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတာပါ။အင်တာနက်ဆက်သွယ်မှုတွေကိုအစောပိုင်းကလေးကညတညလုံးဖြတ်တောက်ပြီးမနေ့ပိုင်းမှပြန်ပေးတာအားလုံးအသိပါနော်။အခုတော့ဒီ Mobile Data ကို Wi-Fi တွေကိုဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ Cable Internet ဆက်သွယ်မှုဒီ fiber line ကအင်တာနက်ဆက်သွယ်မှုတွေပဲရတော့ပါတယ်ဆိုလိုတာကတော့အများပြည်သူဟိုလူမျိုးများဆက်စားအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ခံထားရတဲ့သဘောဖြစ်ပါတယ်နော်ဒီမှာနတီဆိုးဆိုတဲ့တော်ရှင်က wifi ဖြတ်တောက်ခံရတဲ့အချိန်မှာသတင်းမပြတ်စေဖို့အတွက် VOA နဲ့ပြည်ပသတင်းဌာနတွေအနေနဲ့ radio line တွေပုံမှန်ထုတ်လွှင့်ခြင်းအပြင်တော်လှန်ရေးအထူးအစီအစဉ်သဘောမျိုးနဲ့ update သတင်းတွေကိုအချိန်ပိုထုတ်လွှင့်ပေးရင်ကောင်းပါမယ်လို့ထင်မိပါတယ်တဲ့နေဒီဆိုရေးလာပါတယ်ဟုတ်ကဲ့ပါရှင်အင်တာနက်ဖြတ်တောက်ခံရတဲ့အချိန်မျိုးမှာသတင်းတွေကိုလိုင်းတူရေဒီယိုကနေပြီးတော့အားလုံးဖမ်းယူနားဆင်နိုင်ပါတယ်လို့အရင်ဦးဆုံးပြောချင်ပါတယ်နော်ကျွန်တော်တို့ရေဒီယိုအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်မှုတစ်နေ့နှစ်ကြိမ်နောက်တော့ပြန်လွှင့်နှစ်ကြိမ်စီနဲ့စုစုပေါင်း6ကြိမ်ထုတ်လွှင့်ပေးပါတယ်ရုပ်မြင့်သံကြားအစီအစဉ်ကိုညတိုင်း9နာရီမှဓာတ်ရိုက်ထုတ်လွှင့်ပြီးတော့နောက်တစ်နေ့အစီအစဉ်မလဲခင်ထိအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အင်တာနက်ပြတ်တောက်ပေမဲ့ line to meter radio လေးနဲ့ကဘာနဲ့အဆက်မပြတ်အောင်စူးစမ်းကြည့်နိုင်ပါလေ။နောက်ထပ်ဒီအင်တာနက်ပြတ်တောက်မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ Hantauri သူလေးဆိုတဲ့သောရရှင်က
မြန်မာပြည်ကအင်တာနက် Wi-Fi ကိုသူတို့ကစီးရင်ကောက်ပြီးတရင်အမောင်းချမှာဖြစ်လို့ပြည်ပကမိတ်ဆွေတငယ်ချင်းတွေရသမျှတရင်ကိုအထက်ကိုရောက်အောင်သာပို့ပေးပါဖြန့်ပေးပါမျက်စိပိတ်နားပိတ်လူတွေကိုအမောင်းချလှုပ်ချင်သလိုလှုပ်နေတာပါ
မျက်စိပိတ်နားပိတ်လူတွေကိုတည်င်းအမောင်ချလှုပ်ချင်တယ်လို့လှုပ်နေတာပါဆိုပြီးတော့ဒီမြန်မာနိုင်ငံထဲကတည်င်းနေပြည်ပနိုင်ငံတွေနိုင်ငံတကာကမသိရမှာဆိုလို့ပါဆိုပြီးတော့ဟန်တာဝရီသူလေးရေးလာပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကလည်းဒီအင်တာနက်ဖြတ်တောက်မှုကိစ္စနဲ့တော့ဆိုင်ပါတယ်သူက VOA ခင်ဗျားတဲ့ R2P ထဲအင်တာနက်ကိုအရင်တောင်းဆိုစေချင်ပါတယ်ဒါကပေါင်းပါလေးတောင်းဆိုရမှာပါအင်တာနက်ပဲလိုပါတယ်ဒီလောက်လေးတော့ဒေါက်တာဆဆာရအောင်လုပ်ပေးစေချင်ပါတယ်အင်တာနက်ရရင်အဖြူမဲတဲကွဲပါလိမ့်မယ်အာတူဘီဆိုတာနောက်ပိုင်းမှာမတောင်းဆိုပဲလာပါလိမ့်မယ်ကျွန်တော်ဒီလောက်ပြောရတာပါတဲ့သူကဒီအင်တာနက်ရှိမှသာမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတာတွေကိုနိုင်ငံတကာကသိခွင့်ရမှာမလို့အင်တာနက်ကအဖြူမဲတဲကွဲစေတဲ့အရာပါဆိုတော့သူကရေးလာပါတယ်ရှင်သူတို့အဲ့လိုစိတ်ပူနေကြတဲ့အချိန်မှာပဲနောက်ထပ်သောရရှင်တယောက်ရေးလာတာကိုပြောပြပေးချင်ပါတယ်ဒီသောရရှင်ကသူတို့ဒေတာမှာအင်တာနက် Wi-Fi မရတဲ့အတွက်ကြောင့်မလို့တရင်နေမတိမှဆိုးလို့ပါဆိုတော့ကျမစီကိုတောက်ကြနေပြီးခဲ့တဲ့ဒီလေးလပိုင်းနှစ်ရက်နေတုန်းကရေးလာတာဖြစ်ပါတယ်ရှင
်။လေးယောက်ကြတော့ပါပြီ။ယောက်ျားလေးမှန်သမျှကိုလိုက်ဖမ်းနေလို့တရွာလုံးလွတ်ရပြီးနေရပါတယ်။ Wi-Fi လည်းမရတဲ့ရွာလေးတွေမျိုးမြေပြင်ခြေနေကိုတိရတဲ့သူကအရန်နေနေပါတယ်။ဘယ်တရင်ဌာနမှကလည်းမတင်ပေးသေးပါဘူး။တရင်မတိရသေးလို့လည်းဖြစ်မယ်။ Wi-Fi ရတဲ့သူတွေ speak out များများလုပ်ပေးကြပါဦး။ထမင်းအောင်မစားရသေးပါဘူးတဲ့ကလေးကံကောလမ်းဘေးတောက်လျှောက်မှာရှိတဲ့ရွာလေးတွေကိုတော့စင်ဟာအလုံးရင်နဲ့မန္လိဘက်ကပါစစ်ကား22စီးကိုစစ်ကူခေါ်ပြီးတော့စစ်မြေပြင်လိုပဲလူသေးမရှိတိုက်နေတယ်။နမြောင်းနှချောင်းချောင်းကွာဟဲလို့ပတ်ဒီမှာဆိုရင်အခုထိပြစ်ခတ်နေပါတယ်။ ရွာရီထဲထိဝင်ပစ်နေလို့ရွာကန်တွေထွက်ပြေးတိမ်းရှောင်နေရပါတယ်။အခုဆိုထိတဲ့သူတွေလည်းတော်တော်များနေပါပြီ။အင်တာနက်မရတော့နယ်ဘက်ကပြည်သူတွေဘလောက်ထိခံရနေရကိုဘယ်သူမှမသိကြပါဘူး။မီဒီယာအားနည်းတဲ့နယ်မြို့လေးတွေမှာထင်တိုင်းကျဲပြီးလှုပ်ချင်တိုင်းလှုပ်နေတာကိုတနိုင်ငံလုံးသိအောင် speak out လုပ်ပေးကြဖို့တောင်းဆိုပါတယ်။
ဟုတ်ကဲ့ပါအခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်နော်သတင်းတွေကိုတော့ကျမတို့ဒီတော်တော်လေးအခုချိန်ထိတော့သတင်းတွေကိုတော်တော်လေးအနေရမပြတ်ကသိနေရပါတယ် Wi-Fi မရလဲတခြားဒီအင်တာနက်ဆက်သွယ်မှုရှိနေသေးတဲ့သူတွေကလည်းအဆက်မပြတ်သတင်းတွေပို့ကြပါတယ်နော်အခုလိုမျိုးအခက်ခဲကြားကနေပြီးတော့သတင်းတွေလှမ်းပို့ပေးတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ဒီစီဇန်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်နေတဲ့မှာဒေါက်တာဇော်မင်းဆိုတဲ့သောရရှင်ရဲ့အကြံပြုစာကိုကျွန်မဖော်ပြပေးစမှာလေ
VOA ကမေးတဲ့မြန်တဲ့အခါဖြေကြားစုပညာဓာတ်တွေကိုလူမှုအများစုကြီးနားမလည်နိုင်တဲ့ဘိုးလိုညှပ်ပြောကြတာလေးတွေကျေးဇူးပြု၍နည်းနည်းလျှော့ပေးဖို့မမေးခင်ကတည်းကမေတ္တာရက်ခံပေးပါခင်ဗျာကျေးဇူးတင်ပါတယ်ပြီးတော့အညာဒေတာကအရက်နာမည်တွေအတန်အတွက်မှန်စေခြင်းပါတယ်ခင်ဗျာပကံပသိန်းပကိုးပဲနွယ်ကုန်းတို့လိုပေါ့ဒီပင်းရင်မျိုးမဟုတ်ပဲတပရင်စားလင်းကြီးမဟုတ်ပဲစလင်းကြီးတန့်စဲမဟုတ်ပဲဒစဲစင်မီကုံမဟုတ်ပဲစမိတ်ခုံနွားထိုးကြီးမဟုတ်ပဲနှထိုးကြီးစစ်ကိုင်းမဟုတ်ပဲစကိုင်းစရတွေကိုရေတော့အမှန်ဖတ်တော့အတန်ဆိုသလိုအတန်တွက်တွေမှန်စေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါက်တာဇော်မင်းဘလိုတွေညက်မပြောကြပါနဲ့လို့ပြောလာပါတယ်ဟုတ်ကဲ့ဒီအကြံပြုချက်ကအမတမတင်းလျော်ရဲလို့လည်းကျွန်မထင်ပါတယ်နော်ကျမတို့လည်းတတ်နိုင်သမျှတော့ဒီအင်တာဗျူးဒီကျမတို့တွေးဆမေးမြန်းခံဖြေကြားတဲ့သူတွေကိုရောဟိုအထူးသဖြင့်လူအများစုလူတို့အများစုနားဆင်ရတဲ့အစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့မြန်မာလိုပဲအဓိကထားပြီးတော့ပြောပြကြဖို့တော့ကျမတို့ပန်ကြားတာရှိပါတယ်တစ်ခါတလေလည်းမြန်မြန်ဆန်ဆန်အင်တာဗျူးရတာမျိုးဆိုရင်ဒီအပြင်းထန်ပြောနေကြသူတွေအတွက်ဒီလိုစကားလုံးလေးတွေလည်းမကြာခဏညှက်ပါသွားတဲ့ကြောင့်လည်းကျမသတိပြုမိပါတယ်เนาะဘာဖြစ်ဖြစ်အခုလိုအကြံပြုလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမတို့လည်းထပ်ပြီးတော့ပို့ပြီးတော့သတိထားပါမယ်လို့ပြောချင်ပါတယ်နောက်ပြီးမြန်မာအတန်ဒရက်တွေနဲ့ပတ်သက်ပြီးတော့ဒေတာအခေါ်ဝေါ်အတန်ဒရက်လေးတွေကိုပြောပြပေးလာလို့လည်းဒေါက်တာဇော်မင်းကိုအထူးကျေးဇူးတင်ပါတယ်ရှင်ကျမတို့ VOA အစီအစဉ်ကထုတ်လွှင့်ပေးတဲ့သတင်းတစ်ခုအောက်မှာလာရေးကြတဲ့မှတ်ချက်လေးတွေကိုပြောပြပေးကြပါရစေ။အဲ့ဒီသတင်းကတော့ဒီ CDM လှုပ်ရှားတဲ့အမှုပညာရှင်တွေကိုအာဏာပိုင်တွေအရေးယူဖို့ကြေညာတဲ့သတင်းဖြစ်ပါတယ်။စစ်အာဏာသိမ်းမှုကိုအကြမ်းမဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေနောက်ပြီးတော့အမှုပညာရှင်တော်တော်များများကိုအာဏာသိမ်းစစ်တကရာဇသက်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်တာဖြစ်ပါတယ်။ဒီအမှုပညာရှင်တွေကပြည်သူဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါလာစေဖို့အတွက်အများပြည်သူအထိတ်အလန့်ဖြစ်အောင်သွေးထိုးလှုံ့ဆော်မှုတွေလုပ်ပါတယ်ဆိုပြီးတော့ဒီအရေးယူသူတွေကပြောထားတာအခုလိုအရေးယူရတာဖြစ်ကြောင်းစစ်တပ်ပိုင်းသတင်းဌာနတွေကကြေညာထားပါတယ်ရှင်ဒါတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကတစ်ခုကိုပြောပြပေးကြပါတယ်ရွှေစင်ဆိုတဲ့သောရရှင်မှာကျမတို့ချစ်တဲ့အမှုပညာရှင်တွေဖြစ်ပါတယ်အားလုံးရှောင်ပါအကျန့်ဖက်စစ်အုပ်စုဆွဲတာမခံပါနဲ့မြန်မာပြည်မှာကျမတို့ပြည်သူတွေလူခွင့်ရေးတွေအလုံးစုံချိုးဖောက်ခံနေရပါတယ်။လှူရင်လည်းဖတ်ပါတယ်၊ပရာဟိတလုပ်ရင်လည်းဖတ်ပါတယ်၊မတရားတာကိုမတရားဘူးပြောလည်းဖတ်ပါတယ်၊အမှန်တရားကိုပြောတဲ့သူတိုင်းလည်းဖတ်ပါတယ်။စိတ်ကူလည်းဖတ်နေ၊ဒီလိုလုပ်နေတာကိုမှန်နေတယ်လို့ထင်နေတဲ့သူတွေကိုလည်းပြောချင်ပါတယ်။ကျမတို့ကတလှေတဲ့စီတခီးတဲ့သွားနေကြသူတွေပါ။လှေမောက်ရင်အားလုံးပါပါတယ်၊အမြင့်မဲ့ရကြပါ။စစ်အာဏာရှင်တွေဒလန်မလုပ်ပါနဲ့။လူသက်ကောင်မဖြစ်ချင်ပါနဲ့။လူဘွားတတန်တူတူလေးမှာလူတယောက်ပြီးသားအောင်နေပါတဲ့ရွှေစင်ဆိုတဲ့သောရရှင်ပြောလာပါတယ်ရှင်ဒီအမှုပညာရှင်တွေဖန်ခံရတဲ့တဲ့တင်ကြောင့်လူတွေတော်တော်လေးဒေါသထွက်ပြီးတော့မှတ်ချက်တွေအများကြီးရေးလာတာကိုလည်းတွေ့ရပါတယ်နော်ကျွန်မအချိန်အကန့်အသတ်ကြောင့်စာတစာမဲဖော်ပြပေးနိုင်တာဖြစ်ပါတယ်ရှင်မှတ်ချက်တွေအားလုံးဖတ်ချင်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီ VOA မြန်မာပိုင်း Facebook စာမျက်နှာကျွန်တော်တို့တင်ပေးတဲ့တဲ့တင်ရဲ့အောက်မှာအားလုံးသူတို့ရဲ့သဘောထားကိုယ်ပိုင်သဘောထားအမြင်တွေကိုရေးလာတဲ့မှတ်ချက်တွေကိုတွေ့ရမှာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တိချစ်သောရရှင်တွေအတွက်မေတ္တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြော်ပြပေးဦးမှာဖြစ်ပါရဲ့နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာဒီသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် v VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
်ခုတော့တင်းချစ်တဲ့တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်အားလုံးလည်းခွန်အားဖြစ်စေဖို့ခင်မတို့ရဲ့ဂျိုးကြတဲ့ဆိုတဲ့သတင်းလေးနဲ့ဖျော်ဖြေပေးကြပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ပါစေနော်
ချင်းကိုနားဆင်ခဲ့ကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရည်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်လို့ VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ပြည်အားလုံးရှင်လန်းချမ်းမြေကြပါစေရှင
်။Like me or like me My donkey can leave
ကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတညစီဘူးသတင်းတွေတဲကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီနေ့မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ပေးအပ်ထားတဲ့
International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်ဆိုရဲကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လုပ်ငန်းစဉ်ရန်နေရာအကြောင်းပြောပြပေးပါမယ်၁၇ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေဆဲဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစစ်စစ်သုံးသပ်နိုင်မှုအတွက် IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ညားတစ်ခုကိုကုလသမဂ္ဂလူအခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ်IIMM ဟာမြန်မာပြည်ရင်းမှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အချက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေသဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်သေအထောက်အထားဖြစ်အသုံးပြုနိုင်ဖို့တင်ပြပေးနိုင်ဖို့လှုံ့ဆော်တဲ့ရန်နေရာဖြစ်ပါတယ်IIMM ဟာတရားရုံးတစ်ခုမဟုတ်သလိုဖန်စီပိုင်ခွင့်စစ်ဆေးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IIMM ရဲ့ခိုင်လုံတဲ့အချက်လက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူဒဏ်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုံ့ဆော်သွားကြရမှာပါ။IIMM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘေးနေရာဒေသမှာပဲဖြစ်ဖြစ်ဘေးသူတွေကပဲကျူးလွန်ကျူးလွန်အပြည်ပြည်ဆိုင်ရာလူအခွင့်အရေးတွေဥပဒေတွေနဲ့ညှိစွန့်စေတဲ့ရာဇဝတ်မှုတွေလွန်ကျူးမှုတွေရဲ့အချက်လက်တွေကိုစုဆောင်းပါတယ် IIMM ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်လေအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျန်ဖြစ်ပါတယ်သူဟာအပြည်ပြည်ဆိုင်ရာတရားရုံးခုနှစ်ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနည်း20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ်။ IIMM အနေနဲ့အချက်လက်တွေစုဆောင်တဲ့နေရာမှာခိုင်လုံမှုဘလောက်ရှိသလဲ၊လွန်ကျူးမှုတွေဘလောက်အထိဆိုးဝါးသလဲ၊ဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှာတာဝန်ရှိသလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်။လက်တလုံးမြေမှာအရေးနဲ့ပတ်သက်ပြီးဩဂတ်နီကိုလတ်စ်ကွန်ဂျန်ကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်လက်တွေဆက်သွယ်ပေးပို့ကြဖို့မလ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်ကြားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်လက်တွေကိုပေးပို့တိုင်ကြားနိုင်ပါတယ်။အဲဒါကြောင့်ကို့မှာ IIMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်လက်တွေရှိတဲ့အခါ signal လို့ခေါ်တဲ့ message ပို့လို့ရတဲ့ application ကို download လုပ်ပြီးအဲ့ဒီကနေဖုန်းနံပါတ်4186691398ကို message ပို့တိုင်ကြားနိုင်ပါတယ်။ဒါ့အပြင် protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း email ပို့ပြီးတိုင်ကြားလို့ရပါတယ်။ IIMM မှာတိုင်ကြားလာသူတွေရဲ့အချက်လက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေတာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်ကိုက်ညီမှုရှိမရှိသုံးသပ်စစ်ဆေးပါတယ်။ကိုက်ညီမှုရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားစွဲဆိုမှုတွေပြုလုပ်နိုင်ဖို့အမှုတွေစတင်ဖွင့်ပါမယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းသတင်းဆောင်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့ဒီကနေ့အတွက်သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံတဝန်းဆီယနာသိန်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေတာမှာဒီကနေ့မှလည်းရန်ကုန်မြို့နေရာတချို့မှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်မြို့စုလီတဝိုင်းမှာတော့စစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တချို့အီစတာပွဲတော်နေ့အထိမ်းအမှတ်ကျေးဥတွေပေါ်မှာစာတန်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ဝေပြီးခဲ့ပါတယ်။ရန်ကုန်အပါအဝင်ပြည်နယ်တိုင်းအသီးသီးမှာလည်းဆေးရနာသိန်းဆန္ဒပြပွဲတွေဆက်လက်ပြုလုပ်နေသလိုအာယုံဦးတပိတ်လမ်းလျှောက်တပိတ်လူမဲတပိတ်စိုက်ကဲတပိတ်စတဲ့လူမှုပါဝင်တဲ့လှုပ်ရှားမှုတွေကိုလည်းပြုလုပ်ခဲ့ကြပါတယ်ရှင်။
မြန်မာနိုင်ငံမှာရောက်နေတဲ့ CNN ရုပ်သံသတင်းဌာနနိုင်ငံတကာရေးရာအကြီးတန်းသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်တဲ့ပုံမှုချုပ်ဇော်မင်းထွန်းကိုတွေ့ဆုံမေးမြန်းနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်ပေါ်မှာတက်လာခဲ့ပါတယ်စစ်ကောင်စီဘက်ကရော CNN သတင်းတောက်ဘက်ကပါအခုလိုတွေ့ဆုံမေးမြန်းမှုနဲ့ပတ်သက်လို့အခုချိန်ထိသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒီကနေ့အတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုအားပေးနာဆင်နေအတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒီပီယာကင်းကွာကိုရောစိတ်ပါရှင်နဲ့ချမ်းမြေကြပါစီရှင်။This program